ဥရောပသမဂ EU ကယူကရိန်းနိုင်ငံအတွက်လက်နက်ကိရိယာတွေထောက်ပံ့ကူညီနိုင်ရေးဥရောပငွေကြေးယူရိုတန်900ထပ်ပြီးတော့သုံးစွဲထားဖို့ဥရောပသမဂ EU နိုင်ငံခြားရေးဝန်ကြီးတွေကတနင်္လာနေ့မှာသဘောတူညီခဲ့ကြပါတယ
်။ It has been a political agreement on supporting this proposal.
ယူကရိန်းကိုထောက်ပံ့မဲ့ဒီအဆိုပြုချက်ကိုနိုင်ငံရေးအရသဘောတူခဲ့ကြပါတယ်။လာမယ့်ရက်ပိုင်းထဲမှာပဲဆုံးဖြတ်ချက်ချကြမှာဖြစ်ပါတယ်လို့ EU ဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘော်ရယ်ကအစည်းအဝေးအပြီးသတင်းထောက်တွေကိုပြောဆိုသွားတာပါ။ဖေဖော်ဝါရီလ24ရက်နေ့ကလေးကရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့လုံခြုံရေးအတွက်ဥရောပသမဂ္ဂကပေးအပ်ခဲ့တဲ့အကူအညီထောက်ပံ့မှုကယူရို 1.5 ဘီလီယံရှိပါတယ်။အခုပေးအပ်မဲ့အကူအညီဘဏ္ဍာငွေတွေကိုကာကွယ်ရေးစစ်လက်နက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာသုံးစွဲသွားမယ်လို့လည်း EU ကပြောပါတယ်။ဒီအကြောအတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းတောဆက်မြို့ကပြည်သူတွေပုန်းခိုနေတဲ့အထက်တစ်ခုပါအဆောက်အုံတစ်ခုအပေါ်ရုရှားတို့လက်နက်ကြီးတွေတနင်္လာနေ့ကကြားရောက်ပောက်ကွဲခဲ့တာကြောင့်ယူကရိန်းပြည်သူ6ဦးသေဆုံးခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အပြည့်အစည်းပုံတွေအောက်မှာလူသေအလောင်း5လောင်းတွေ့ခဲ့ရပြီးတော့3ဦးကိုအသက်ရှင်လက်ကဲထုတ်နိုင်ခဲ့ပေမဲ့လို့ဆင်းဝင်အယောက်မှ2ဦးသေဆုံးသွားတယ်လို့ပြည်내ရေးပေါ်ဝန်ဆောင်မှုဌာနက Facebook လူမှုစာမျက်နှာမှာရေးသားထားပါတယ်။ရုရှားတို့ကတော့ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်ဆိုထားတာပါ။ဒါပေမဲ့လည်းရုရှားတို့ကျူးကျော်တိုက်ခိုက်မှု9လနေပါရှိလာချိန်မှာစစ်ဖက်မဟုတ်တဲ့နေရာအတော်များများပုံကျဲတက်ခဲခံရပြီးတော့တေဆုံးရတဲ့ပြည်သူကလည်းရာနဲ့ချီရှိပါတယ်။